မြန်မာနိုင်ငံမှာပြည်ပကတိကြောင့်ဒုက္ခရောက်နေကြသူတွေအတွက်စာနာမှုအကူအညီဖြစ်ဒေါ်လာ900ထောက်ပံ့မှုဩစတြေးလျနိုင်ငံကဒီကနေ့ပဲကြေညာပါတယ်အခုနောက်ဆုံးအကူအညီနဲ့ပါဆိုရင်တော့ဩစတြေးလျက2019ခုနှစ်ကစမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာစာနာမှုထောက်ပံ့စုစုပေါင်းဒေါ်လာသန်း880ရှိသွားပြီလို့လည်းပြောပါတယ်မြန်မာနိုင်ငံမှာလူပေါင်း3,400,000ကျော်ပြည်ရင်းဒုက္ခသည်ဖြစ်နေကြပြီး186,000,000လောက်ဟာစာနာမှုအကူအညီတွေလိုအပ်နေတာကြောင့်ကူညီရာအလူအဆုံးသူတွေအတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့လည်းပြောထားပါတယ်။ထောက်ပံ့တွေကတော့စစ်ကောင်စီကတဆင့်ပေးရမှာမဟုတ်တယ်လို့စစ်ကောင်စီကိုအတိအမှတ်ပြုဖို့မဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံကပြစ်ကတ်တွေပေါ်ဩစတြေးလျနိုင်ငံကအလေးနဲ့စိုးရင်ပူပန်ကြောင်းနဲ့စကလုံးနဲ့မဖော်ပြနိုင်လောက်တဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတာကိုကြံ့ညံ့ခံနေကြတဲ့မြန်မာပြည်သူတွေကိုလည်းဆက်လက်အားပေးသွားဖို့တနေ့တန်ချထားကြောင်းနိုင်ငံရေးဝန်ကြီးပန်နီဝေါင်းကလည်းထုတ်ပြန်ချက်ထဲမှာပြောဆိုခဲ့တာပါစစ်ကောင်စီအနေနဲ့အရက်သားတွေပေါ်အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့အကူအညီတွေပေးရနိုင်အောင်ခွင့်ပြုဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်ဖို့လည်းထပ်မံတောင်းဆိုထားပါတယ်ခင်ဗျာ